ကမ္ဘာနိုင်ငံတွေမှာငြိမ်းချမ်းရေးနေ့အထိမ်းအမှတ်ပွဲတွေလုပ်နေကြပေမဲ့မြန်မာနိုင်ငံမှာတော့ဒီလိုအထိမ်းအမှတ်ပွဲတွေမလုပ်နိုင်တဲ့အပြင်လက်ရှိအခြေအနေအရငြိမ်းချမ်းရေးဟာအလှမ်းဝင်နေဆဲဖြစ်တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ကထောက်ပြလိုက်ပါတယ်မြန်မာနိုင်ငံကအင်အားကြီးတိုင်းရင်းသားပါတီကောင်းဆောင်တယောက်ကလည်းငြိမ်းချမ်းရေးရရှိဖို့ဆိုရင်ပြည်တွင်းစစ်ရက်ဆဲပြီးတော့ပြည်ထောင်စုဆိုင်ရာရင်မှန်းချက်တွေကောင်းဆောင်မှုတွေလိုအပ်တယ်လို့သုံးသပ်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်ရှင
်စက်တင်ဘာလ21ရက်နေ့မှာနိုင်ငံတကာငြိမ်းချမ်းရေးနေ့ကိုကမ္ဘာတဝှမ်းမှာနှစ်ဆင့်ကျင်းပကြသလိုမြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးစကားဝိုင်းတွေချီတက်ပွဲတွေအခမ်းအနားတွေကျင်းပတာမျိုးတွေရှိခဲ့ပါတယ်ဒီနှစ်မှာတော့မြန်မာနိုင်ငံဟာအထွေထွေအကျပ်တည်းတွေနဲ့ရင်ဆိုင်နေရပြီးငြိမ်းချမ်းရေးနဲ့အလံဝေးနေကြအောင်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ထူထူထူးမှုနော်ဆက်ဆက်ကပြောဆိုပါတယ
်အကြံဖိမှုတွေအမျိုးမျိုးမလုံခြုံမှုတွေခံစားနေရတဲ့အခြေအနေမှာကျွန်တော်တို့ဘယ်လိုနည်းနဲ့မှစစ်မှန်တဲ့ငြိမ်းချမ်းရေးကိုရှာဖွေနိုင်မှာမဟုတ်ဘူးပေါ့နော်ဒီလက်ရှိမြန်မာနိုင်ငံအခြေအနေကတော့ဒီလူတူတယောက်ပြီးတော့မှစိတ်ပိုက်ဆိုင်ရာတော့မှငြိမ်းချမ်းတဲ့ဘဝမှာကျွန်တော်တို့ငြိမ်းချမ်းရေးဆိုတာကအလံဝေးလူတွေတွေပေါ့နော်
ကမ္ဘာနဲ့ဝန်ကိုဗစ်ကပ်ရောဂါရင်ဆိုင်နေရချိန်မှာကုလသမဂ္ဂကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်လက်နက်ကိုင်ပဋိပက္ခတွေရပ်ဆိုင်ဖို့တောင်းဆိုခဲ့သလိုဒီနှစ်နိုင်ငံတကာငြိမ်းချမ်းရေးနေ့ကိုလည်းပုံမှန်မျှတပြီးတော့ရေရှည်တည်တဲ့နယ်ကမ္ဘာကြီးပြန်လည်ဖြစ်ပေါ်စေဆိုတဲ့ဥတီချက်နဲ့အကျဉ်းပါဖို့ထုတ်ပြန်လာပါတယ်။ဒီဥတီချက်ကိုဖော်ဆောင်ဖို့နဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်စိတ်တမကျပဲအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းလည်းနော်ဆဲဆဲကဆက်ပြောပါတယ်
။ပုံမှန်ကောင်းမှုလေးဒီမျှတပြီးတော့ခိုင်မြဲတဲ့ကမ္ဘာကြီးရရှိဖို့အတွက်ရလေဒီဆောင်နိုင်ဖို့အတွက်ကျွန်တော်တို့အပြုတကွာလုပ်ဆောင်ရမှာဖြစ်ပေပေါ့နော
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုတိုင်းရင်းသူအမျိုးသမီးအဖွဲ့73ဖွဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်အတွင်းမူဦးဆိုင်လေးကလည်းမြန်မာနိုင်ငံအခြေအနေဟာတရားဥပဒေစိုးမိုးမှုပျောက်ဆုံးနေပြီးလူမှုတရားမျှတမှုတွေစိတ်သုံးနေသလိုစစ်ပွဲကာယောဂဘေးနဲ့စီးပွားရေးအကျက်တဲစတာတွေရင်ဆိုင်နေရတာကြောင့်ငြိမ်းချမ်းရေးပျောက်ဆုံးနေတယ်လို့ဆိုနိုင်ကြောင်းပြောပါတယ်ဆလဘီမြန်မာနိုင်ငံငြိမ်းချမ်းမှုဆိုရင်ပြည်တွင်းစစ်ရက်ဆဲပြီးပြည်တော်စုဆိုင်ရာရည်မှန်းချက်တွေခေါင်းဆောင်မှုတွေလိုအပ်နိုင်ကြောင်းအခုလိုသုံးသပ်ပါတယ
်ပထမဆုံးလောက်မှာတော့ပြည်တွင်းစစ်ရက်ဆဲရေးပေါ့နော်အဲ့ဒီမှာတစ်ရှင်ကျွန်တော်တို့လူမှုတရားမျှတမှုကိုအခြေခံတဲ့ငြိမ်းချမ်းရေးကိုဆက်လက်ပြီးတော့မှပေါ်ဆောင်ကြဖို့လိုအပ်ပါလိမ့်မယ်ပြည်တွင်းစစ်ကိုမရက်ဆဲနိုင်လို့ရှိရင်ငြိမ်းချမ်းရေးတည်ဆောက်နိုင်တဲ့နိုင်ငံရေးအရာဆွေးနွေးနိုင်တဲ့ခင်ကျင်းလည်းပေါ်ပေါက်နိုင်မှာမဟုတ်ဘူးပြင်ရှင်းနိုင်မှာမဟုတ်ပါဘူးခင်ဗျာအဲ့ဒါလေးဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်ဘက်ကတော့ပထမဆုံးညှော်လင့်တာကတော့ဒီတီတောင်စုကြီးနဲ့ပတ်သက်ပြီးတော့မှညှော်ရည်ချက်အစ်စ်တွေရှိရမယ်။နောက်ပြီးတော့မှခေါင်းဆောင်မှုအစ်စ်တွေရှိဖို့လိုအပ်လိမ့်မယ်
။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရကြားမှာတနိုင်ငံလုံးအဖြစ်ခဲ့ရဲ့စီရေးသဘောတူစာချုပ်ကို2015ခုနှစ်ကလက်မှတ်ရေးထိုးထားပြီးပြည်တော်စုညီညွတ်ရေးညီလာခံကို2016ခုနှစ်ကနေ2020ခုနှစ်ထိ၅ချိန်ကျင်းပခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မှာတော့ညီငယ်ညီလာခံကရက်ဆိုင်နေသလိုဒေသအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။